ရှိရနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကတော့ရတဲ့နည်းနဲ့ဆက်ပြီးဆန္ဒပြနေကြတာမှာလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့လူငယ်တချို့ဒီကနေ့အိမ်တွင်တပိတ်လုကြပါရတယ်။တဝဲဘက်မှာတော့တပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့သူတွေအတွက်စီမီထုံမီဆူတောင်းပေးကြပါရတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံနန်းလောင်ပြောပြပေးပါရှင်။
ကျားတပြတ်တပိတ်တွေလုံးလဲရှိတဲ့ရန်ကုန်မြို့မှာဒီကနေ့တော့လိုင်တာယာမြို့နယ်ထဲကဂျန်စီလုံရယ်အင်အားအနည်းငယ်ဖွဲ့ခွဲပြီးတော့ပျောက်ကြားဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။လိုင်တာယာဟာစစ်အုပ်ချုပ်ရေးကျင်းညာထားတဲ့မြို့နယ်ဖြစ်တာမို့တချို့နေရာတွေမှာလုံခြုံရေးကြောင့်လမ်းမော်ထွက်ဆန္ဒပြနိုင်ဖို့အခက်အခဲရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းမော်ထွက်လို့မရတဲ့သူတွေ ပါတယ်။ဟိုနေရာတိုင်းလူလူမှလည်းသူကဆက်ဆွဲထားတယ်ပြီးတော့သူရဲ့ဒလန်နေရာလည်းဟိုဟာနေရာတိုင်းမှာရှိရလေ။ဟိုအခွင့်အရေးဒီဒီလိုမျိုးနည်းနည်းလူချင်းရဲ့ရက်တွေပါနေကြတော့ဆက်လို့ရတာမို့လူတချို့ရက်တွေကြတော့ဆက်လို့အဆင်မပြေဘူးလေ။ကျန်သူကတချို့လူတွေကလည်းအလုံးနဲ့အကိုင်းနဲ့ဆိုတော့ဟိုအလုံးပြန်လုံးနေရတယ်လေရှိရတယ်မဟုတ်လို့ဟိုထွက်လို့အဆင်ပြေအားကြောင့
်စကိုင်းနိုင်ကလေးမျိုးမှလည်းလက်နဲ့အပြေကန်ဆောင်ထားတဲ့စစ်သားတွေကစစ်ကားနဲ့မြို့အတွင်ကင်းလဲ့နေတာမို့တတိထားနေရတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြားထဲကပဲကလေးမျိုးမှမနဲ့အစောပိုင်းကအာယုံဦးတပိတ်နောက်နေ့လယ်နဲ့ညနေမှလည်းဆန်ကဲတပိတ်လမ်းလျှောက်တပိတ်တွေလုပ်ခဲ့ကြပါတယ
်ကျွန်တော်တို့ကရက်ွက်တပိတ်ကမနေ့ခွန်နိုင်မှာစရတယ်ပြီးသွားပါတယ်ဗျအော်တန်းတန်းလေးကျွန်တော်ဆိုတယ်အခုဒီနေ့ဆိုရင်ကျွန်တော်တို့က10နာရီွယ်17နာရီလောက်မှာကျွန်တော်တို့ဈေးထဲမှာလက်ကမ်းစာဆောင်တွေဝေပြီးတော့ကျွန်တော်တို့ကဈေးထဲမှာလည်းဆန္ဒပြကြပါလေကဈေးသူဈေးသားတွေကလည်းဝိုင်းဝန်းပြီးကူညီပေးပါတယ်လက်ကမ်းစာဆောင်တွေမှာကျွန်တော်တို့ကမိဘအပေါင်းတို့ခေကောင်းတို့ပြောင်းလဲဖို့စနေဖို့ညောင်းလဲဖို့ဒုကလေးတွေကိုကြောင်းတယ်မပို့ပါနဲ့အဲ့လိုမျိုးလေးပေါ့အမ
တခါမန္တလေးမုံရွာကလေးဖားကန့်အလောင်းလုံးစားတဲ့မြို့တွေမှာလည်းနေ့စဉ်ထွက်ကြတဲ့သပိတ်မောင်စစ်ကြောင်းတွေဆက်ရှိနေပါတယ်။ဆလင်ကြီးနဲ့ရင်းမပင်မြို့အနီးကကျေးရွာတွေရဲ့ရွာပေါင်းစုသပိတ်မှာတော့လူထောင်ချီပါဝင်ခဲ့ကြပါတယ်။တခြားဒေသတွေမှာလည်းပျောက်ကြားသပိတ်လူမဲ့သပိတ်တွေပြုလုပ်ပြီးတော့စစ်အာဏာသိမ်းအုပ်ချုပ်နေတာကိုဆန့်ကျင်ခဲ့ကြပါတယ်။တနင်္လာနေ့တိုင်းဒပွဲခရိုင်မှာတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရသူတွေအတွေ့အောင်မေ့ပွဲအခမ်းအနားတွေလုပ်ခဲ့တာပါ။တိဆုံခဲ့သူတွေကိုအောက်မေ့တရရတဲ့အနေနဲ့လွမ်းသူပန်ခွေတွေပန်စည်းတွေခြားကြဖို့ည9နာရီမှာစီမီထွန်ဆူတောင်းကြဖို့အရင်နေ့တွေကတည်းကလက်ကမ်းစာဆောင်တွေဖြန့်ဝေဆော်အောင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဒီဘက်မှာကျန်းဖက်ဖြူခွင်းမှုတွေစတင်ခဲ့တဲ့ February 28ရက်နေ့ကနေစပြီးတော့ဒီနေ့ထိရဆိုလို့ရှိရင်3လအတင်းတင်းပြီးသွားပြီပေါ့နော်။ဒီ3လပြည့်နေ့မှာဒီလိုမျိုးဒီစာဆုံးခဲ့ရတဲ့သူတွေအတွက်အောင်မေတ္တိရတဲ့အနေနဲ့ကျွန်တော်တို့ဒီလမ်းသူပန်းခွေချတဲ့တပိတ်ကိုလုပ်ခဲ့တယ်။ည9နာရီမှာဆိုလို့ရှိရင်ဒီချဆုံးခဲ့ရတဲ့သူတွေတနင်္ဂနွေလုံးမှာချဆုံးခဲ့ရတဲ့သူတွေကိုဒီစုပြီးတော့ကျွန်တော်တို့စီမီထောနှိပ်ပေးပြီးတော့ဆူတောင်းပေးမဲ့စီစဉ်ပြီးလဲစီစဉ်ထားတာရှိတယ်။ဒါကတော့တမျိုးလိုအတိုင်းတာနဲ့ဒီစီမီထောတဲ့ဒီတပိတ်မှာပါဝင်ကြဖို့ပန်ချထားတာတွေရှိတယ်။
မနေ့အစောပိုင်းကတော့ဒပွဲမြို့မှာတပ်ပေါင်းစုသပိတ်စစ်ကြောင်းနဲ့လူငယ်များပူးပေါင်းပြီးတော့အာယုံဦးသပိတ်ဆင်နွှဲခဲ့ပါတယ်။ဒပွဲပင်မစစ်ကြောင်းအပါအဝင်ပုံမှန်ချီတက်ဆန္ဒပြနေကြတဲ့စစ်ကြောင်း၄ကြောင်းကလည်းစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ချီတက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။